မင်းအိမ်မှာပြောပြခဲ့တာပါခင်ဗျာစကိုင်းတိုင်းကဏီမြို့နယ်ချင်းတွင်းမြေဘေးကကင်းရွာကိုစစ်ကောင်စီကလေကြောင်းစစ်ကူနဲ့အင်အားဖြည့်တင်းပြီးတပ်ဆွဲထားတာကြောင့်ဒေသခံရွာသားတွေရွာထဲမှာပိတ်မိနေကြပါတယ်။မကွေးတိုင်းပေါင်းမြို့နယ်မှာလည်းနေအိမ်တွေမီးရှို့ခံနေရပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုရဲမွန်ပြောပြမှာပါခင်ဗျာ
။စကိုင်းတိုင်းဒေသကြီးချင်းတွင်းမြေဘေးကကဏီမြို့နယ်အပိုင်းထဲကကင်းရွာကိုအဂုတ်လ18ရက်နေ့ကရဟယင်3စီးနဲ့စစ်ကောင်စီတပ်သားတွေကိုချသွားပြီးကျေးရွာထဲမှာတက်ဆွဲနေတယ်လို့ဒေသခံတွေကပြောပါရယ်။ရုတ်တရက်ရဟယင်တွေနဲ့ရောက်လာတာဖြစ်တဲ့အတွက်ဒေသခံတွေတင်းချောင်ခွင့်မရခဲ့ပဲကျေးရွာထဲမှာပိတ်မိနေတယ်လို့ဒေသခံတွေကပြောပြပါရယ်။ဒီအခြေအနေနဲ့ပတ်သက်လို့ကဏီဒေသခံတို့ကအခုလိုပြောပါရယ်
။နေရတော့ဒီတိုင်းဗလိုင်းဝင်လာချသွားပြဟုတ်။အဲလီရင်နဲ့လာချပြဟုတ်။ချက်ပိုက်ကြတဲ့ဒီနေယူယူသုံးနည်းနဲ့ပြဟုတ်။အဲ့ငါတိုက်ပွဲပါညာမဖြစ်ဘူးပြလာချပြတော့သူတို့အဲ့မှာမပြေးနိုင်တဲ့ပြည်သူ50နဲ့100ကြားလောက်မှဖမ်းထားရတယ်ဟုတ်ကျွန်တော်တို့စစ်တင်မော်တစီးရယ်ရှက်ပြေးနှစီးရယ်စုံလာပြီပဲဟုတ်အဲ့ကောင်ကာပါပေးခြင်းနဲ့အတွက်ကြောင့်လို့ကျွန်တော်တို့ထင်တာပေါ့ဟုတ်ဒီနေ့အချိန်လေးဘာမှထူးခြားမှုမရှိသေးဘူးဒါပေမဲ့ငြင်းနေရတယ်ဟုတ
်စစ်ကောင်စီကလေရင်နဲ့ရုတ်တရက်ရောက်လာလို့ထွက်ပြေးချိန်မှာဒေသခံတူအမောဖောက်ပြီးတိတ်ဆုံးသွားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တယ်လီဖုန်းလိုင်းတွေဖြတ်တောက်ထားတဲ့အတွက်အတီးပြုတ်ကိုခင်းရင်းနေရလို့ဒေသခံတွေကပြောပါရယ်လက်ရှိမှာစစ်ကောင်စီရဲရင်တွေဟာမင်းကင်းမျိုးကနေစုံစမ်းလာကမင်းကင်းမျိုးနဲ့ကဏီမျိုးကြားကိုရောက်ရှိနေပြီလဲဖြစ်ပါရယ်စစ်ကောင်စီဟာစကိုင်းတိုင်းမျိုးတော်ဖြစ်တဲ့မုံရွာမျိုးကနေစကိုင်းတိုင်းအထက်ပိုင်းကိုလက်နက်ရိက္ခာတွေနဲ့ကွန်ပျူစီတွေကိုတည်ယူပို့ဆောင်ရမှာချင်းတွင်းမျိုးကိုအဓိကအားထားပြီးရဲရင်တွေနဲ့တည်ယူပို့ဆောင်နေရလဲဖြစ်ပါရယ်ကုန်းလန်းကျောင်းကနေဖြတ်တန်းချိန်မှာမကြာခဏဆိုသလိုမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိတဲ့အတွက်ရေချောင်းကိုရာအဓိကအားပြုပြီးတွာလာနေရဖြစ်တယ်လို့စစ်ကောင်စီတပ်အင်အားတွေကိုလည်းလေချောင်းအကူအညီနဲ့ပို့ဆောင်နေရလဲဖြစ်ပါတယ်စစ်ကောင်စီရေရင်တွေဟာချင်းတွင်းမြစ်တလျှောက်ဖြတ်တန်းတွာလာတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲတွေဖြစ်လေရှိပါတယ်စစ်ကောင်စီရေရင်တွေဟာလည်းကန့်ကတ်ရန်နာချိန်မှာမြစ်ဘေးကကျေးရွာတွေကိုနေမြေရှင်းလင်းတာတွေလုပ်ပြီးနေအိမ်တွေကိုမီးရှို့တဲ့အတွက်ကဏီနဲ့မင်းကင်းမြို့ကျေးရွာတွေကထောင်ထဲချီတဲ့နေအိမ်တွေမီးလောင်ပျက်စီးခဲ့ရပါတယ်ဒါကစကိုင်းတိုင်းကအခြေအနေပါ။မကွေးတိုင်းပေါင်းမြုပ်နယ်မြောက်ပိုင်းအထက်ခြိုင်ဆောင်နဲ့အောက်ခြိုင်ဆောင်ကျေးရွာကနေအိမ်တွေကိုဩဂုတ်လ16ရက်နေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကဝင်ရောက်မီးရှို့သွားတယ်လို့ဒေသခံတွေကပြောပါရယ်။နေအိမ်တွေမီးလောင်ဆုံးရှုံးပြီးမိုးရွာသွန်းတဲ့အတွက်မီးဘေးသင့်စစ်ဘေးဒုက္ခတွေတွေမှာအခက်အခဲတွေရှိနေတယ်လို့ဒေသခံသူကပြောပါရယ်။
ဟိုခြံရောက်ဝင်တာတော့16ရက်နေ့ကစဝင်တာ။တိုက်ပွဲဖြစ်လို့ဝင်တာကိုတက်တက်ကြီးဝင်မီးရှို့ရအထက်စုကိုခြံဆောင်အထက်စုကိုမနက်ခုနှစ်နာရီလောက်ကနေစမီးရှို့တာအင်ဂျီလုံး40ကျော်လောက်အရှုခံရတယ်။နောက်အင်ဂျီလောက်ကနေဖွင့်နေစာသင်ကျောင်းကိုရှို့သွားတယ်။အရင်လက်ရှိအစိုးရစာသင်ကျောင်းကိုတော့ရှို့မသွားဘူး။စက်တစ်ခွဲစက်တစ်ဝင်းကျင်လောက်ကကြာတော့အောက်စုအထက်မီးရှို့တာကြ။အထက်စုကတော့အင်ဂျီ40ကျော်နဲ့အောက်စုကတော့အလုံး20ကျော်30လောက်လို့ပြောရကြ။ဒီဘက်မှာဒုက္ခသည်အနေနဲ့ကြာတော့မိုးကောင်းတော့ဆိုလိုက်ပြောတဲ့ဒီမီးလောင်ထားတဲ့အိမ်တွေကမီးလောင်ထားတဲ့ကြီးရွာတွေကစစ်ကောင်စီကမပြန်သေးဘူးဆိုရင်တောရဲတောင်ထဲမှာဖြစ်လို့နေကြစားကြတာဟုတ်ဗျဟိုတိုက်ပွဲဖြစ်တဲ့ဆိုရင်လားအရင်ကမှရှိတဲ့ရွာကပြည်ကပြေးကြသွားကြရင်ဒီကိုယ့်ရဲ့အရေးကြီးတဲ့သုံးဆောင်ပစ္စည်းတွေပါပါတာလေအခုဟာတိုက်ပွဲမှုဖက်နဲ့သူ့အတူလာပြီးမိရှူရဆိုတော့ရွာကနေဒေသခံတွေကဒုက္ခတဲ့သုံးဆောင်တွေယူပြီးမပြေးနိုင်တော့ပိုးပြီးဒုက္ခရတာပေါ့ဗျာ
စစ်ကောင်စီဟာပေါင်းမျိုးနယ်ကိုမကြာခဏဆုတလို့နေနေရှင်းနေတာတွေလှုပ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာပြီးတိုက်ပွဲတွေဖြစ်ပွားလေရှိပါတယ်ပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်စစ်ကောင်စီကလေကြောင်းကနေပစ်ခတ်ပြီးစစ်ကူပေးရတဲ့အထိတိုက်ပွဲတွေပြင်းထန်ပါတယ်။ဒါအပြင်ပေါင်းမြို့နယ်တောင်ပိုင်းကိုအစားအစာစေဝါးတွေတည်ယူခွင့်ကိုစစ်ကောင်စီကပိတ်ဆို့ထားပြီးအနည်းငယ်ကိုသာတည်ယူခွင့်ပြုတဲ့အတွက်စစ်ဘေးရှောင်တွေဟာအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ခင်ဗျာ။